မြန်မာနိုင်ငံမြောက်ပိုင်းဒေသကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းတွေအကြမ်းနဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့စစ်ရေးပြစ်ခါတွေကြောင့်ဒီရက်ပိုင်းတွင်မှဒေသခံကြေးရွာသားတွေစစ်ပေးတင်းဆောင်နေရမှုများပြားလာတယ်လို့စစ်ပွဲတွင်မှအရက်သားတွေကိုထိခိုက်မှုတွေလည်းရှိလာနေပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောင်နိုင်ကွယ်အင်ကဆက်သွယ်မေးမြန်းပြီးခုလိုသတင်းပေးပို့ထားပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်တွင်းကပန်လုံကျေးရွာတစ်ဝိုက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့ DNL တပ်အမလောင်တပ်ဖွဲ့တွေကြားဒီကနေ့မနေ့ထိတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံတွေဟာတီပေါ်နံမတူစားတဲ့မြို့တွေမှာထွက်ပြေးနေသူရှိသလိုပိတ်မိနေတဲ့သူတွေလည်းရှိနေပါတယ်။လက်ရှိရွာတွင်ပိတ်မိနေသူတွေနဲ့ထိခိုက်မှုရှိတဲ့ရွာသားတွေကိုကယ်ထုတ်လာခဲ့တယ်လို့ကူညီရေးဖွဲ့ဝင်ဆိုင်းလိန်ခန်းကပြောပါတယ
်။ဒီမနေ့6နာရီနောက်တော့မှပြန်ပြီးတော့တက်ပြန်ပြန်ကြားရတာပေါ့။မနေ့ပိုင်းကျမှတစ်ဖက်ကိုသူတို့ပြန်ပြေးပြီးတော့မှဒီခိုင်ပြီးတဲ့ဒီတော့ဆောင်တဲ့ဒီမလေးကပြစ်ခမီးတဲ့ဟိုဒီလိုသွားတဲ့ဟိုကလေးမလေးတရားအဲ့ဒါဖြေပြီးမှပြောတော့ပေါ့ခုနဘိုးနိုင်ပြန်လာတော့မှကာတန်နဲ့ဒုတိယနာပြည့်နဲ့ပြန်လာပြန်လာတယ်ဗျာမလေးတော့အမျိုးသမီးနဲ့ရောက်နည်းနည်းကြောက်မှသူအကြံရရတယ်ဟိုအသက်30နှစ်လောက်ရှိတဲ့နမွေအောင်တဲ့ပြင်းကလေးကတော့ခဏကတော့မှမလို့သွားပြေးလာတယ်ဒီကျတော့ပြက်ဖို့သူတို့ထပ်ပြင်လာတာတွေ့တယ်နော်အမျိုးသမီးတရားတန်ရန်ရတာလေ
မနေ့ကတောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကနေနေရာယူထားတဲ့ပန်လုံစခန်းကိုတမ်းမလောင်တပ်ဖွဲ့တွေကနေလာရောက်တိုက်ခိုက်ခဲ့လို့တိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့သူကဆိုပါတယ်။တိုက်ပွဲဖြစ်ပွားနေမှုကြောင့်ပန်လုံနဲ့နေဝန်းကျင်ကျေးရွာကရွာသားတွေဟာစစ်ပေးလွတ်ရာဒေသဘက်ကိုတိမ်းရှောင်နေရပါတယ်။နံမရူမြို့နယ်မန်ဆန်ကျေးရွာတွင်မှာတော့စစ်ဆောင်ရွာသား၈၀၀ကျော်ရောက်ရှိနေတယ်လို့ကူညီရေးဖွဲ့ဝင်ဆိုင်းလင်ခန်းကဆက်ပြောပါတယ်။အဲ
မနေ့တော့ဖြေရတယ်သူတို့မန်ဆန်ဘက်ကိုပြေးလာကြတာများတယ်။ကျွန်တော်ကလည်း148ယောက်ကလာပြီလားအဲ့ဒါမနေ့တော့ပါတော့ပုံတွေတော့မရှိတော့ဒီနေ့ဆက်ဝင်ဝင်လာနေမှာပါတော့
ဖလာသူဒီဘောမျိုးကစစ်ချောင်စကန်းနေမှာပန်လုံနဲ့အနီးဝန်းကျင်ကျေးရွာကစစ်ချောင်ရွာသား900ကျော်ရောက်ရှိနေတယ်လို့ဝမ်မောလူမှုကူညီပေးရေးဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ
်ပန်လုံကနေပြီးတော့ထွက်လာတာကကျွန်တော်တို့ဒီသာသနာ2500ဘုံကြီးကျောင်းမှာကလူကြီး220တာဖို့ဘုံကြီးကျောင်းမှာကလူကြီး320အခုနောက်ထပ်ဘောဂျူမာကနိုင်လွယ်တန်ခါပန်ခိုင်ရွာဘက်ကလူကြီး362ခန်းရပြီးဘောမှာလည်းဟုတ်ရခင်ဗျာ
စစ်ဘေးရှောင်ရွာသားတွေအနေနဲ့ဆက်လက်ရောက်ရှိလာဖို့ရှိနေသေးတယ်လို့ကိုမျိုးကပြောပါတယ်။ DNL တပ်ဖွဲ့အနေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ပါဝင်မြန်မာတပ်မတော်နဲ့ပါဒီရက်ပိုင်းတွင်းမှာတိုက်ပွဲဖြစ်ပွားနေတာပါ။မနေ့ကလည်းနံမတူမြို့နယ်ပန်ဟချေးရွာနီးမှာတနေရနန့်ဆန်မြို့နယ်မန်ကန်နဲ့စခန်းသာရွာကြားမှာတနေရဖျားကြီးရွာ73ဟုံးကြီးရွာကြားမှာတမ်းမလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်း DNL ဘက်ကထုတ်ပြန်ထားပါတယ်။အလားတူကချင်ပြည်နယ်ဒေသဘက်မှာလည်းမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့ကြားစစ်ရေးသိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်။ဒီကနေ့မှာဝိုင်းမော်မြို့နယ် KIU ခြေပြုတ်ရလွယ်ဖောင်တောင်နဲ့အင်ဂျန်ရန်ဒေသတွေမှာတိုက်ပွဲဖြစ်ပွားနေစေလို့ကချင်ငင်းချမ်းရေးကျူးဆောင်ဦးဆန်အောင်ကပြောပါတယ
်။ဒီလေရင်တွေကတော့ခေါတုံခေါပြန်တိုက်လေရင်တွေသွားနေတာတွေ့တယ်ဗျ။ချိုးစစ်ကအဲလွယ်ဖောင်နဲ့အရင်တုံးပေါ့နော်။အဲ့ဘက်ရဲ့ပြည်တမ်းဖာတည့်ရဲ့ area တွေကရင်းလေးနေရရဲ့အဲ့ဒါကိုရေရောခြေလျင်ရောအကုန်အဲ့ဒါနဲ့ထူးဆန်းနေတယ်လို့ပြောရတယ်။ဝိုင်းမော်မြို့နယ်နဲ့ကျန်းရံမြို့နယ်ပေါ့
ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတမတော်ဘက်ကလေကြောင်းကူနဲ့တိုက်ခိုက်တာကြောင့်အရသားတွေထိခိုက်မှုရှိနေတယ်လို့ကချင်ငင်းချမ်းရေးကျူးဆောင်ဦးဆောင်အောင်ကဆက်ပြောပါတယ
်။ဒေသခံတွေကတော့အဲ့ဒီဖုန်းဘက်ကတော့အစိုးရကသူကကြေးကြပြောအမဟာဒီအင်ဂျန်ရံမြို့နယ်မှာကျတော့19ရက်နေ့ကစကင်းမှာလေရင်နဲ့ပြစ်တာအဲ့ဒီလေရင်နဲ့ပြစ်တော့ရက်သားအိမ်ကြီးချီပြီးညီလောင်သွားတယ်အင်ဂျင်40လောက်လို့တော့ညီလောင်သွားတယ်လို့ပြောတယ်။အဲ့ကရက်သားတွေကတော့ဝိုင်းမော်ဘက်မှာစုဖတ်တဲ့စားအနေနဲ့အဲ့ဒီမှာဝင်လာတယ်လို့သိရတယ်ခင်ဗျ။
မြန်မာတော်မတော်ကနေလေးလကြလေချောင်းနဲ့ရောလက်နဲ့ကြီးနဲ့ပါအဆက်မပြတ်သိုးစစ်စင်တိုက်ခိုက်နေတဲ့ကီတွန်တောင်ကုန်းကို KIU ဘက်ကတန်းနောက်ဆုတ်ခွာပေးခဲ့ရပေမဲ့လက်ရှိသိုးစစ်ရှိန်မရတတ်သေးဘူးလို့သူကဆိုပါတယ်လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ DNL တန်းပလောင်တပ်ဖွဲ့တွေအကြမ်းမှာတိုက်ပွဲတွေရက်စက်စုစုလို့ဖြစ်ပွားနေခဲ့ပါတယ်။တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသားတွေကလည်းစစ်ပြေးဒုက္ခတွေဖြစ်နေစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ